မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါနေ့စဉ်ကူးစက်သူအရေအတွက်ဟာသတင်းတစ်ပတ်အတွင်းပထမဆုံးအကြိမ်ဖြစ်1000အောက်ရောက်သွားပါတယ်။ဒီကနေ့ည8နာရီအချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 96,000 ကျော်ကိုစစ်ဆေးပြီးစီးခဲ့တာမှာရောဂါပိုးကူးစက်သူ888ဦးထပ်တိုးပြီးနောက်ထပ်သေဆုံးသူ39ဦးရှိခဲ့ပါတယ်။ဒါကြောင့်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း31,000ကျော်ရှိပြီဖြစ်တယ်လို့သေဆုံးသူပေါင်းက932ယောက်ရှိပါပြီ။ရောဂါပိုးကူးစက်ခံထားရသူတွေကနောက်ထပ် 2,100 နီးပါးဆေးရုံကဆင်းခွင့်ရတဲ့အတွက်အခုဆိုရင်ဆေးရုံအသီးသီးကဆင်းသွားသူပေါင်း 13,800 ကျော်သွားပါပြီ။ဒီကနေ့ညနေပိုင်းအထိကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်ရောဂါပိုးကူးစက်သူအများစုဟာရန်ကုန်တိုင်းဒေသကြီးကဖြစ်ပြီးပိုးကူးစက်မှုထိန်းချုပ်နိုင်ရေးအတွက်တာဝန်ရှိသူတွေအပြင်းအထန်လှုံ့ဆော်နေရပါတယ်။ဒီကြားထဲမှာပဲရန်ကုန်တိုင်းဒေသကြီးအစိုးရကစစ်ဆေးပြီးအေအဆင့်ကင်းရှင်းချက်ရတယ်ဆိုရင်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ခွင့်ပြုချက်နဲ့အသေးစားနဲ့အလတ်စားစက်ယုံအလုပ်ယုံတွေပြန်ဖွင့်ခွင့်ပေးခဲ့တာကြောင့်လူထုကြားနောက်ထပ်စိုးရိမ်ချက်တွေထွက်ပေါ်နေပါတယ်